ဒီမိုကရေစီစံနှုံးနဲ့မကိုက်ညီတဲ့ဥပဒေကြောင့်သတင်းလွတ်လပ်ခွင့်ထိခိုက်နေရတာအပါအဝင်သတင်းလိုက်ရင်သတင်းသမားတွေဖမ်းဆီးထောင်ချခံရတဲ့အခြေအနေတွေဟာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်သတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ရစေရေးအစိုးရနဲ့လွှတ်တော်အနေနဲ့အမြန်ဆုံးဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုသတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကတောင်းဆိုလိုက်ပါတယ်အခုလက်ရှိမြန်မာသတင်းမီဒီယာလွတ်လပ်မှုအခြေအနေဟာနိုင်ငံတကာအမြင်မှာမေးခွန်းထုတ်စရာဖြစ်လာတာဟာဒီမိုကရေစီအစိုးရလက်ထက်ကောင်းတဲ့လက္ခဏာတရားမဟုတ်ဘူးလို့လည်းသတင်းသမားတွေကသုံးသပ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်စုံဆက်ပြီးပြောပြပေးပါမယ်ရှင်
။နိုင်ငံတော်၏တိုင်ပင်ခံယုံညှဉ်းပန်းမှုချုပ်ဦးစော်ထင်းနဲ့နေပြည်တော်အခြေစိုက်တမရအိန္ဒိယသတင်းတောက်တွေမနေ့တောက်ကြနေ့ကတမရအိန္ဒိယသတင်းခန့်မှမှာအလွတ်သဘောတွေ့ဆုံခဲ့ကြတဲ့အချိန်သတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကအတိုင်းမင်ငံရုံညွှန်ကြားမှုချုပ်ကနေတဆင့်နိုင်ငံတော်တိုင်းမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ထံကိုလက်ရှိမြန်မာသတင်းမီဒီယာအခြေအနေနဲ့ပတ်သက်တဲ့တောင်းဆိုချက်တွေကိုတင်ပြခဲ့ကြပါတယ်။အဓိကကတော့66ဂါကြီးပုံမှန်နဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနောက်မတရားအသိပုံမှန်71နဲ့အရေးယူခံထားရတဲ့ DBB သတင်းတောက်ဦးအေးနိုင်ဦးပြေဖုံအောင် AWR သတင်းဌာနကကိုလဝီဝန်ခဦးသိန်းစော်တို့အဖမ်းဆီးခံထားရတာဟာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်သတင်းသမားများအမြန်ဆုံးလွတ်မြောက်ရေးအစိုးရနဲ့လွှတ်တော်မှတာဝန်ရှိတဲ့အတွက်အမြန်ဆုံးဖြေရှင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုအခုလိုတောင်းဆိုရတာဖြစ်တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကကိုတာလွန်ဆောင်ထက်က VOA ကိုပြောပါတယ
်။ဒီလိုစီမံမတိုက်ညီတဲ့ဥပဒေကြောင့်မို့ဒေလလခွင့်ထိတိုက်မှုကဒါတွေကိုအမြန်ဆုံးဖြေရှင်းပေးဖို့နော်။အဲ့ဒါပြည်သူလူထုကယူဆထားတဲ့အစိုးရနဲ့လွှတ်တော်မှတာဝန်ရှိရဆိုတဲ့ချက်ကလည်းမနှိမ့်ချက်ပေါ့။ကျွန်တော်တကယ်လို့လောက်ကရင်လည်းသတင်းသမားများထောင်ချဖန်ဆီးခံရတာဒီလိုခွင့်နဲ့ freedom of expression ကိုထိခိုက်တယ်ပေါ့နော်အဲဒါကြောင့်လည်းငယ်ဒီလိုဖြစ်ပေါ်ကိုလည်းထိခိုက်တဲ့အတွက်ကြောင့်မို့ဒီသမားများလွတ်မြောက်ရေးနဲ့ဒီလိုခွင့်ရရှိမှာစိုးရနဲ့လွတ်တော်နဲ့အများဆုံးအားပေးဖို့အရှိကျုံ့နေရတဲ့အခြေအနေမှာသတင်းမီဒီယာရင်းနဲ့ကြည်ကြည်ပြတ်ပြတ်သူမီဒီယာဆာမီနာတွေကပေါ်ပြနေတယ်လေအခြေအနေကမထူးခြားလာတဲ့အတွက်ကြောင့်မို့ဒီသတင်းသမားတွေကိုယ်တိုင်ဒီလမ်းမတက်နေရတဲ့အခြေအနေဖြစ်လာတယ်ပေါ့နော်အဲဒီအခြေအနေကြောင့်မို့နိုင်ငံရဲ့သတင်းလွတ်ခွင့်နဲ့ပြည်သူရဲ့သတင်းသိပ္ပံရေးကျင်းလို့ထပ်ပြီးပေါ်လာနိုင်တယ်ပေါ့ဒါတွေကိုထိရှိလို့ရှိရပါတော့ကျွန်တော်တို့ဒီသတင်းသမားများကာကွယ်ကော်မတီအနေနဲ့ကအဲ့ဒီအချက်၄ချက်ကိုပို့လိုက်တာပေါ့နော်အဲ့တော့ဥပဒေထရေကနေတဆင့်ဥပဒေထရေကတော့ဒီအချက်တွေအကုန်လုံးကိုတော့တင်ပြပေးမယ်ပေါ့နော်ကျွန်တော်ရေပြောပါတော့လी
ကိုတာလွန်ဆောင်ထက်တို့ဘက်ကသတင်းသမားတွေတင်ပြလိုက်တဲ့အချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီအချက်တွေကိုသူလက်ခံသိပြီးသွားတဲ့နောက်မှာဘာတွေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ချက်ရှိပါလိမ့်ရှင
်ကျွန်တော်တို့ကတော့ယုံကြည်တာပေါ့နော်သူကဒါနိုင်ငံတော်မှာအော်ဒီမိုကရေစီရဲ့ပုံရိပ်တစ်ခုလည်းဖြစ်တယ်ဒါလူခွင့်ရေးနဲ့အာဟိုတက္ကသိုလ်ရဲ့ဟလာဒီရေးရဲ့ပုံရိပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့သူလူပုံပုံမျိုးသူလူကောင်းဆောင်မှုကတော့ဒါလူခွင့်ရေးကိုတမူးထားမယ်မိုကရေစီရေးကိုတမူးထားမယ်အရင်းနဲ့ခွင့်ကိုလည်းတမူးထားမယ်လို့ကျွန်တော်တို့ကမျှော်လင့်တာပေါ့ကျွန်တော်တို့တင်ပြလိုက်တဲ့ချက်တွေသူကြည့်သွားလို့ရှိရင်တော့သူ့အနေနဲ့ဒီသွေးနွေးခွင့်ကြီးဆိုင်လည်းလုပ်ပေးလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်တာပေါ့လေဒါမျိုးလည်းဖြစ်လာမဖြစ်လာတော့ကျွန်တော်တို့တောင်းကြည့်ရပါတော့
အခုလိုမျိုးပုံမှန်အမျိုးမျိုးနဲ့သတင်းသမားတွေဖန်ဆီးထိန်းသိမ်းခံနေရတာအပါအဝင်သတင်းချက်လက်ရယူခွင့်ကိုပါကန့်သတ်ချက်တွေဖြစ်လာနေတဲ့အခုလက်ရှိမြန်မာသတင်းမီဒီယာလွတ်လပ်မှုအခြေအနေဟာပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရတရရဲ့ပုံရိပ်ကိုထိခိုက်လာနေတဲ့အနေအထားဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကသုံးသပ်လိုက်ပါတယ
်။မီဒီယာလွတ်လပ်ခွင့်ထိခိုက်ရင်အစိုးရရဲ့ပုံရိပ်လည်းထိခိုက်တာ။ပြီးလိုက်ရင်လည်းနိုင်ငံတကာတန်ယုံတွေကထုတ်ပြန်တဲ့ဟာတော့ EU လိုမျိုးထုတ်ပြန်တာရှိရဲ့အမေရိကန်တန်ယုံရှိရဲ့နောက်လူခွင့်ရေးဖွဲ့ရှိရဲ့အဲ့လိုပဲဥရောပနိုင်ငံတို့ကလည်းဆက်ပြီးတော့ငြင်းငြမ်းဆုံးနန်းတာတော့သူတို့ရဲ့စိုးရိမ်ပြပွားများတော့ဒီမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ထောက်ပြောနေတဲ့ဟာတွေကြားနေရတော့အဲ့ဒီဟာတွေထောက်ကြည့်ခြင်းအချင်းမီဒီယာလွတ်လပ်ခွင့်မှာထိခိုက်နိုင်တယ်ဆိုတာငြင်းပွားနေရတာမရှိဘူးလို့ထင်တယ
်။မနေ့တောက်ကြနေတော့ကရုံးထုတ်စစ်ဆေးခဲ့တဲ့66ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေရဲ့အမှုကိုတော့အမှုပိတ်သိမ်းပေးနိုင်မှုအရေးဥပဒေအကျိုးဆောင်တွေဘက်ကစူးစမ်းဆောင်ရွက်နေပါတယ်လို့ဦးကျော်မင်းဆွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်နေဦးခင်မောင်မြင့်က VOA ကိုပြောပါတယ်
အဲ့တော့ကျွန်တော်တို့ကလာမယ့်ရုံးချင်းမှာဂုံကြီးလင်းထွန်းတန်ကြားသူကိုပြည်ပြအောင်စစ်ဆေးပြီးတော့မှအဲ့ဒါပြည်ပြသွားတာနဲ့တကယ်နဲ့ဒီအမှုကိုရန်ကုန်တိုင်းတရားလွတ်တော်မှာဒီရသုတ်ကျင့်ထုတ်မှုပြီးပုံမှန်587ကဒီအရာအမှုပယ်ဖျက်ပေးမှုရှောက်ထားမှုဆိုတာကိုတချို့ကျွန်တော်တို့ရွေးချယ်ထားပါတယ်။တစ်ဖက်ကအမကန်ရရှိဖို့နဲ့ပတ်သက်လို့လည်းပဲတစ်ဖက်ကပြည်အောင်စုလွတ်တော်အနေမှာပြင်ဆင်မဲ့ဥပဒေကြမ်းကိုလည်းပဲဒီမှာထုတ်ပြန်လိုက်ပြီးဆိုတော့မကြခင်ဒီလွတ်တော်မပြီးဆုံးသေးခင်ပေါ့နော်14ရက်နဲ့20ရက်ကြားထဲမှာဒါပြင်ဆင်လိုက်ပြီးဆိုရင်တော့အဲ့ဒီပြင်ဆင်ချက်တွေကအမကန်ကအခုရုံးချင်းရရင်ရ မရရင်လည်းနောက်ရုံးချင်းမှာကြားဖို့ရှိတဲ့အတွက်ဒါအမကန်အတွက်ကတော့ကျွန်တော်တို့ကသိပြီးတော့ပူပန်မှုမရှိတော့ပါဘူးအမှုဒီပုံမှန်ဆက်ဆိုပုံပုံမှန်ကြောင်းလဲသွားဖို့နဲ့ဆက်ဆိုပုံမှားရင်းနေတဲ့အတွက်အမှုပိတ်သိမ်းမှုကိုပဲကျွန်တော်ဦးစားပေးလုပ်နေပါတယ်ခင်ဗျာ
အခုလက်ရှိရှမ်းပြည်နယ်တဘောအချင်းတောင်မှာမတရားအသိပုံမှ71နဲ့အေးအေးယူဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်3ဦးအပါအဝင်6ဦးကိုတော့မနေ့တောက်ကြနေ့မနေ့တဘောမြို့နယ်တရားရုံးမှာရုံးထုတ်ပြီးစတင်တရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။လာမယ့်22ရက်နေ့မှာရုံးထုတ်စစ်ဆေးမှာဖြစ်လို့သတင်းသမားတွေလွတ်မြောက်ရေးစူးစမ်းဆောင်ရွက်နေကြတဲ့သတင်းသမားတွေတရားရုံးကိုစုစုစီစီတွားရောက်နိုင်ကြဖို့လည်းပြင်ဆင်နေကြတယ်လို့သိရပါတယ်ရှင်။